Ya di le message ja ya ro ji so chang chi gan ni ko ya sa chang ya ri ba ri a sa ri jo ni ya da ne ko mu tia tia ri ko myo ke bu ni ge ni jo da le be tia rong na tia a thau de ni myo da de ne ne le chan ni ni ne ga ตอนนี้เนี่ยเส้นเนี่ยเจอแล้วกว่าเส้นเนี่ยหนาเราไม่จิ๋วเลยมาเส้นเนี่ยหนาเฉยเฉยสิ่งละเส้นเนี่ยหนาเราสิ่งละแล้วลายนี้เจอแล้วสิ่งนั้นลายนี้เหมือนเนี่ยเดี๋ยวมาทีละเบรคอะไรดีมาหัวยามาเนี่ยยกอีกเบรคมาสิบอะไรมาเนี่ยนานี่มาเจอแล้วพยายามพยายามทุกทีพยายามที่จะยาวกว่าเลยจ้ะအဲဒီကနောက်နေ့လည်းပိုင်းကြတော့လည်းပဲအဲဒီလာကြည့်နေမှာနေပိုင်းကြတော့နေပိုင်းကြတော့လည်းနှစ်နာရီလောက်ခေါ်ရမှာအဲဒုတိယတရားပဲဥပမာတရားပဲမဟုတ်အဲဒါခေါ်ရမှာလည်းဒီလိုဆက်ပြီးတော့နာနေနေပုံဝင်လာကြပါလေခုဒီနေ့ပြီးခဲ့တာဒီမှာပြီးသွားပါတယ်ဆိုသမတမှုတော့ဖြည့်ဖြစ်တော့ရောက်တော့မူကြောင်းဆိုပြီးအကျဲဆက်ပြီးခဲ့ပါဘုရားဖြစ်တော့ရောက်တော့မူပြီးနာဘောဓိပလင်ဌာနအဲဒီဘောဓိပလင်ဌာနနဲ့တကွခုနှစ်ပါးသောဌာနတို့၌ခုနှစ်ရက်စီရင်သုံးလျက်အရာတစ်ခုချမ်းသာကိုခံစားခြင်းတရားတော်ကိုဆင်ခြင်တော်မူခြင်းတို့ဖြင့်40ကိုယ့်ရဲ့ကိုကုန်လွန်စေခဲ့ပါရဲ့မြတ်စွာဘုရားဖြစ်ဖြစ်တဲ့နေရာမှာလဲရောက်ဖြစ်ပြီးတော့ခုနှစ်ရက်အဲ့ဒီနေရာလေးအဲ့ဒီနေရာလေးမှာလဲမတ်တရပြီးတော့နေရာလည်းရှိတယ်အဲ့ဒီနေရာဘေးနားအဲ့မတ်တရနေရာလည်းခုနှစ်ရက်ဇင်းရလျှောက်ပြီးသွားပြီးလည်းတဲ့ခုနှစ်ရက်အဲ့ဒီတနေရာမှာနီးနီးပါပဲသိမ့်မွေးပါဘူးအဲ့ဒီမှာလဲခုနှစ်ရက်နောက်လည်းဒီနေ့နေရာလည်းသိမ့်မွေးဘူးခုနှစ်ရက်ဟာအလုံးခုနှစ်ဌာနရှိတယ်ကွာခုနှစ်ဌာနတိုင်ခုနှစ်ရက်ခုနှစ်ရက်ရှိသရင်သုံးပြီးနေခဲ့တယ်49ရက်ဒါအကုန်လုံးကုန်သွားပြီအဲဒီတတ္တဟခုနှစ်ခုထဲမှာအဲဘေသမတတ္တဟမှာဇာဘာရနိရောဓဆိုတဲ့ထိတ်ကြောင်းညောင်ပင်အောင်၌ခုနှစ်ရက်ပါလုံးတထိုင်ပြီးဖြင့်သရင်သုံးစံတော်မူခဲ့တဲ့တသဟခုနှစ်ရက်ခုနှစ်ရက်နေတဲ့တေပင်စမ၅ခုမြောက်နေခဲ့တဲ့နေရာဌာနဇဘာရနိရောဓလို့ဆိုရက်ထိတ်ကြောင်းညောင်ပင်အောင်အဲဒီမှာစာရမအမိပါရဟာပဲအဲဒီမှာခုနှစ်ရက်ပါလုံးရင်းသုံးပြီးနေခဲ့သည်အဲဒီခါမှာမြတ်စွာဘုရားကဒုက္ခကာရိကခေါ်တဲ့ကိုပင်ပန်းအောင်ကျင့်တဲ့အတ္တကိလမထအကျင့်မှအကြံဖြစ်တော်မူပါရဲ့ကိုပင်ပန်းအောင်ကျင့်တဲ့အကျင့်ဒါကိုမြတ်စွာဘုရားတင်ရင်ကြံကြံစီတော်မူပါရဲ့ဖြစ်ပုံကတော့ဒါယဒုက္ခကာရိကယကိုယ်ပင်ပန်းအောင်ကျင့်တဲ့ထိုဒုက္ခရစေရာကျင့်မှမဟုတ်တော့လွတ်မြောက်သည်အာမိဝေဒဖြစ်ပေသောတကားအဲဒီကိုယ်ပင်ပန်းအောင်ကျင့်တဲ့အကျင့်ကနေပြီးတော့လွတ်မြောက်သွားပြီဆိုတော့ပြန်ပြီးတော့ဆင်းနေတယ်အနတ္ထသာဟိတယအကျိုးစီးပွားနှင့်မစ္စသောဒါယဒုက္ခကာရိကယထိုဒုက္ခစိယအကျင့်မှမဟုတ်တော့လွတ်မြောက်သည်ဖြစ်၏အဲ့ဒီကလည်းလွတ်မြောက်ပါပြီ။ဒါရုအာမိဝေဒကောင်းပါပြီဆိုတော့ကမဟုတ်တော့လွတ်မြောက်သည်ဖြစ်၏ဘောဓိသမိဇ္ဇကံဘောဓိညာကိုရသည်မှာဒါရုအာမိဝေဒကောင်းပါပြီဆိုတော့အဲဒီဆင်းရဲတွေကတို့ပြီးတော့ဝိညာဉ်ရသော ဘုရားဖြစ်တော်တာပေါ့။ငါကောင်းနေဒီလိုစိတ်ကြံစီဖြစ်တော်မူပါတယ်။အဲ့ဒီတော့ကမနဟာဘုရားအလောင်းတရားအထုမြေတုံးကလည်းအစရဲနေပြီးတော့နှောက်ရှက်ပြေးနေတဲ့ပုဂ္ဂိုလ်ပါပဲ။အဝိဇ္ဇာတွေကောင်းနေဘုရားကဘုရားအလောင်းဘုရားအလောင်းမှာတကယ်ကသူကနှောက်ရှက်တယ်။အဲ့ဒီတော့ကမနဟာမြတ်စွာဘုရားဤကိုနှုတ်စိတ်အမှုရာတွေကိုအမြဲတမ်းစောင့်ကြည့်နေတယ်။ဘုရားကိုစိတ်ကိုနှုတ်စိတ်အဲ့ဒီအမှုရာတွေဘယ်လိုဘယ်လိုနေလဲဆိုတော့အပြစ်တင်ပြစ်တင်ရအောင်လို့သူဘုရားပြင်မှလည်းသူကမသိဘူးသူကအဲ့ဒီဘုရားနေပြီးအနောက်ရှိပေးခြင်းတဲ့ဘုရားမြေသားကြည့်နေရဲ့အပြစ်တွေ့ရင်ဆွဆွဲဖို့ပါပဲဒါကြောင့်မြတ်စွာဘုရားဤအဲ့ဒီစိတ်အကြံကိုသိရတော့ခြေပလိုတဲ့သဘောနဲ့မနကသူပြည့်တင်ကြတွေ့ပြီးချိန်ပြီးတော့အဲ့ဒါပြောတာပါပဲ။ဒါနဲ့ပြောတယ်ကိုပင်မအောင်ကျင့်တဲ့တပောကမ္မမှခွာ၍သတ္တဝါတို့သည်မစင်ကြကိုရှင်ကောရမသည်မစင်ကြသေးပဲစင်ကြသည်ဟုထင်မှ၏စင်ကြတဲ့အကျင့်လမ်းမှချွေရင်းလဲမှလာခဲ့ပြီလို့ဆိုတယ်လို့သူကအဲဘုရားမလုံးရောက်သေးပဲနဲ့လုံးရောက်ပြီးဘုရားဖြစ်ပြီးလို့ထင်ခဲ့တယ်ဆိုတော့ပြစ်တင်ပြီးတော့ပြောတာအဲ့ဒီတော့မြတ်စွာဘုရားကဒီလိုပြန်ခြေတယ်ဒီလိုပြန်ပြီးတော့ခြေပါလိုက်တယ်အနတ္ထသံဟိတညတဝါယံကိစီအမရံတပံသဗံနတ္ထဝဟဟောတိဖိယရိတံဝါဒမနိရန်ကင်းစီအလုံးစုံသောအမရန္တပံမသေးရည်ရည်ပြုအပ်သောအတ္တကိလမထံယောဂအကျင့်သည်အချင်းရှိဤသဗံရင်းကျင်အာလုံးသည်ဓမ္မနိဂုံမြေကောင်းဆောင်တဲ့တော်တဲ့တောင်ပြင်ပေါ်၌ဂုံမြေခေါင်းကောင်းတဲ့တောင်ပြင်ပေါ်၌ဖြစ်ရတဲ့တံဝါလောရပဲ့ရထိုးဝါသည်အကျိုးမများသည်ခဲ့သောနအတဝဟံဟောသည်အကျိုးစီးပွားကိုမဆောင်နိုင်ဤသည်ဤသို့အနတ္တသံဟိတညတဝါကျိုးစီးပွားနှင့်မစင်ကြဲကြောင်းကိုသိသောကြောင့်ဝိသေသိသိအတ္တကိလမထအကျင့်ဟူသည်များကိုငါဆုံးခဲ့ေဒီစသည်ဖြင့်ပြန်လေခြေပလိုက်ပါれတဲ့ဆရာတော်ခြေပပုံမှာအလုံးစုံသောမသေးရရွေးပြရတဲ့အရက်ကံယောဂအကျင့်ရှိတယ်ယင်းအကျင့်အလုံးဟာကုန်းမြေခေါင်းကောင်းသက်တော်ရင်ပေါ်၌လောတက်ပဲ့တဲ့ထိုးဝါသည်အကျိုးမများသခဲ့သို့အကျိုးစီးပွားမဆောင်နိုင်ဘူးလေအဲဒီလိုအကျိုးစီးပွားနဲ့မဆက်ကြောင်းလို့ပြီးတော့ကြောင်းအတ္တကိလေသာအကျင့်ဝေဒညကိုငါဆုံးခဲ့ပြီဘုရားအလုံးစပိုင်းတော့ဟုတ်တယ်မတော်တာတွေလျှောက်လို့ဆိုတယ်တော်များခဲ့တာအဲဒီခြေပကျက်ထဲမှာအမရံတပံပုဂ္ဂိုလ်အထကရာ၌အမရတပံမသေးရေးအကျင့်အမရဘာဝထာယကတံမသေးခြင်းကြောင့်ဟာရည်၍ပြုအပ်သောလူခတပံအစာအဝတ်စသည်ချိုးချမ်းသောအကျင့်အတ္တကိလမထာနုယောဘောမိမိကိုပင်မအောင်အာထုခြင်းဟုခွင့်ပြထားပါလေထားပါလေဒါကြောင့်ဒုက္ခရကာရိကခေါ်တဲ့ဒုက္ခရစရိယာအကျင့်ကိုလည်းပဲအတ္တကိလမထာနုယောဂအကျင့်ထဲမှာအတွင်းဝင်ကြောင်းမှတ်ထားကြရမယ်ဒုက္ခရစရိယာအကျင့်မတော်မသင့်ပြည့်တဲ့အကျင့်အတ္တကိလနုယောဂအကျင့်ထဲမှာပါတယ်ကိုယ်ပင်မလုပ်တဲ့အကျင့်ဒီကားတော့ ဒါမှဓမ္မစကြာတရားကတော့တရားကြတော့ကောင်းကောင်းသဘောပေါက်မယ်ဒါကြောင့်မဟာရတန်ရုပ်မှမြတ်စွာဘုရားဤစိတ်အကြံဖြစ်တော်မူပုံကိုဒီနေရာမှာဖြည့်သွင်းပြီးတော့ကြားလိုက်ရပါမယ်ကြားလိုက်ရပါသည်ကြားလိုက်ရပါသည်တနေရာမှာ9ရက်စီ9ဌာနမှာ49ရက်စံတော်မူပြီးတဲ့အခါသတ္ထာနာ9ရက်9ဌာနစံတော်မူကြတာ50ရက်မြောက်49ပြီးတော့50မြောက်50မြောက်ဆိုတော့နောက်တည့်ရက်ပေါ့လေဝါဇုရသန်6ရက်အဲဒီဆို50ရက်ကဆုံလာပြီကနေပြီးတော့စအားထုတ်ကြတော့ဆုံလာပြီนี่ก็นอกซ้อมเฉยมาเว้ยทีนี้เหมี่ยวกินไอ้นี่มาเว้ยพยาธิขึ้นแล้วไอ้นี่ก็พี่แล้วคนเนี่ยคนเนี่ยคนฐานะนี่ก็นอกซ้อมมาบ่าแล้วสอวาสุราซ้า6เยอะเว้ยเออเยอะป้องเนาะ50 49เยอะๆนอกเพชรเยอะป้อง50นะวาสุราซ้า6เยอะนี่มาคู่เนี่ยก็เกเรอซบาล่ะญาณเมนออดโตเปลี่ยนจั่วตาเลยသောသောဘင်္ဂနေခဲ့တဲ့အဇဘာလညောင်မင်းအောက်ကိုကျွားတယ်။အဲဒီမှာထိုင်နေတော်မူရင်ဘယ်သူအားရှိဥစွာတရားဟောရပါမည်လဲ။ဘယ်သူဟာဒီတရားကိုလွန်များလွန်အရှင်းများစွာသိနိုင်ပါမည်လဲလို့မြတ်စွာဘုရားကတရားဟောဖို့ဆင်ခြင်တော်မူတယ်တဲ့။မြတ်စွာဘုရားတရားဟောလို့ဘုရားပြောပြီးတော့တရားကိုမဟောရဘူးလား။ရပောင်း50ဖြည့်သွားပြီပေါ့လေဘုရားကြည့်ပြီးတော့ရပောင်း50နဲ့ဘူးပေါ့ဒါဘယ်သူခေါ်ရမလဲလို့ဆိုဆင်ញင်နေအဲဒီတော့ဆင်ញင်လိုက်တဲ့အခါမှာကာလာမအနွယ်အာလာရယသိဟာပညာရှိပဲသောသောပိုင်းဒီမှာပေါ့အာလာရယသိကြီးထံသူသွားပြီးတော့အဲဒီအာလာရယသိကြီးရဲ့ဤကိုဘာကိစ္စညာရဏဇံอายุบาสา4ခုเลยตัตติยะบ่เลยอยู่บาสาง5อายุบาสาง4ခုเลย6ခုชื่อได้มา3ခုอายุบาสา3ခုสออกิญญาระสาอกิญญาระสาที่เอายะอยู่บาสา9บาอยู่บาสาอายุบาสาสา9บายะได้อาลาระยะเตจีสอชื่อได้ไอ้เตจีสีโหพญาร้องสะตรงว่าไอ้เยเตจีสีมาသူအားထုတ်တဲ့တရားသူရတဲ့တရားကိုသွားပြီးတော့နီးယူတာအဲဒီမှာမကြခင်လေးတွေဇာန်လေးရပါတယ်။ဇာန်ရပြီးဒီဇာန်ဟာလည်းပဲဘာမှမဟုတ်သေးဘူးဆိုပြီးတော့စွန့်ပြီးတော့လာခဲ့တာအဲ့ဒါကိုအာလာရယသိဟာပညာရှိပဲအဲ့ဒီအာလာရယသိကြီးဘုရားအာလာရယသိကြီးကိုသူကတရားပြန်ဟောမယ်ဆက်အာလာရယသိကသူ့ဆရာဖြစ်နေတာကိုအခုတခါတော့သူကဝိပဿနာတရားဟောမဲ့ဖို့ရအောင်လို့ဟောမလို့ဘောကတော့မဲ့ဖို့မမရောက်ပဲပဲဇမဘုံနေရောက်ရောက်ရတာအသက်တော့ရှိပါတယ်အယူပါစားအဲတက်ရှိတော့တက်ရှိပြီးတော့လည်းဘာမှလည်းတိုးတက်တာမရှိတော့အဲဒီကနေပြီးတော့ပဒံကုန်တဲ့ခါကျပေပြီးလူဘဝပြန်ဖြစ်မှာပဲလူဘဝပြန်ဖြစ်အစင်မကြီးလို့ရှိရင်ငရဲဒိဋ္ဌာန်တွေလည်းကျနေတာပဲအဲဒါအဲ့ဒီအာလာရယသိကြီးအကြောင်းကိုဘုရားကဆင်းခြင်းလားကာလာမအနွယ်အာလာရယသိဟာပညာရှိပဲတတ်သိရဲ့ဉာဏ်ထက်တယ်ပညာမျက်စိမှာကိလေသာမျိုးမုံနေပါနေတာကြာပြီကိလေသာမျိုးမလည်းမရှိဘူးအဲ့ဒီအာလာရအားရှိဥစွာဟောရရင်ကောင်းမှာပဲသူဟာဒီတရားကိုသိမြန်စွာသိပေလိမ့်မယ်လို့ပဂရိစိတ်ကူးထဲမှာပေါ်လာပါတယ်အဲဒီအာလာရကိုသူကမြတ်စွာဘုရားတရားဟောမလို့အဲဒီလိုဆင်ញင်ဘုံထဲမှာဉာဏ်ဉာဏ်သိမဲ့ပုဂ္ဂိုလ်အားရှိဥစွာဟောဖို့ဆိုတဲ့ရွယ်ချက်ပါအဲဒီဒီရွယ်ချက်ဟာအလွန်ပဲအရေးကြီးပါတယ်။ဟောလဲဆိုတော့တရားစစ်တရားမှရအောင်ဟောမယ်ဆိုအရေးကြီးတာပေါ့အခုနေခါကာလလည်းပဲကိုယ်ကတရားပြည့်စုံပြီးတော့သူများတွေတရားပြည့်စုံဟောဖို့ စဉ်းရင်စဉ်းစားတာအမှန်အဆင်ပြေပါအမှန်ကောင်းတာပါအရေးကြီးပါတယ်ယခုခေတ်မှာစသည်တိုက်အသိဖွင့်တယ်ဆိုရင်စသည်နဲ့အသိဖွင့်တယ်ဆိုရင်ဉာဏ်ကောင်းတဲ့စသည်သားများကိုရဖို့အရေးကြီးတယ်အဲဒီဉာဏ်ကောင်းတဲ့စသည်သားတွေကစာမေးပွဲတွေကိုများများအောင်မှအဲဒီစာသင်တိုက်နာမည်ကောင်းပြီးကြီးပွားလွယ်မယ်ခုနေခါကလာအဲဒီဖြစ်တယ်လို့ဆိုတာတရားအားထုတ်ပြီးတရားပြည့်စုံလို့တရားဟောခြင်းလို့ရှင်းအဲဒီတရားတွေကိုကျေရနာအားထုတ်တဲ့ပုဂ္ဂိုလ်တွေရှိမှအဲဒါကိုကြည့်ရတာထို့တူပင်ကမ္မထာဌာနအသစ်ဖွင့်ပွဲအခါလဲသာသနာ့ဝိရသတိသမားသတိပညာသာသနာ့ဝိရသတိပညာကောင်းတဲ့ပုဂ္ဂိုလ်တွေလိုပါတယ်ပဒါယုံကြည်မှုသင်္ကန်းသာယုံကြည်တာသန္ဒကောင်းသောအလိုသာဝိရိယပြင်းပြင်းထန်ထန်ကြာကြာနာအားထုတ်နိုင်တဲ့ဝိရိယသတိကအမှားရပညာကညာမို့လို့အဲ့ဒါတွေလိုတယ်တဲ့ဒီတရားတွေရှိဖို့လေအဲ့ဒီလိုပုဂ္ဂိုလ်တွေကစပြီးအာထုံမညာဓုတရားတွေကိုနာတွေ့မယ်သရတိလဝိရိယသရသနာဝိရိယသတိပညာတွေပြည့်စုံတဲ့ပုဂ္ဂိုလ်တွေမှာတရားကိုကျေနပ်အားထုတ်တာခုဒီမှာတရားထုံညာတွေအဲ့ဒီလိုပုဂ္ဂိုလ်တွေပဲဒီလိုပုဂ္ဂိုလ်တွေမဟုတ်တာတရားအားမထုတ်ပါဘူးဆိုမဟုတ်သဘောမကျတော့မတော်မသိပြောတဲ့ပုဂ္ဂိုလ်တောင်ရှိနေတယ်အာထုံမညာဓုတရားတွေကိုမြန်မြန်တွေ့မယ်အဲ့ဒီလိုတွေ့ကြပါမှအခြားသူတွေကလည်းလိုက်ပြီးအားထုတ်ကြမယ်အဲဒီဘက်ဒီဆိုင်ရင်းပုဂ္ဂိုလ်ရဲ့ဆရာအခုဒီလိုပဲဒီမှာဆရာအားထုတ်ပြီးတော့တရားထုတ်ရသွားလို့ချင်းအဲ့ဒီပုဂ္ဂိုလ်ရဲ့ဟောပြောနေသူဒီမှာတရားထုတ်တဲ့ပုဂ္ဂိုလ်ကြီးများတာပါပဲအကယ်၍စပြီးအားထုတ်တဲ့ပုဂ္ဂိုလ်တွေကသရသနာဝိရသတိပညာညံ့နေလို့ရှိရင်သောမဟုတ်ဥမင်းကြီးမစွမ်းမသာဖြစ်နေလို့ရှိရင်ဟိုပြီးတော့ပညာတွေပါလေမစွမ်းမသာဖြစ်နေလို့ရှိအဲ့ဒီလိုပုဂ္ဂိုလ်တွေဟာသမာဓိညာအထူးတွေကိုရောက်ဖို့တွေ့ဖို့မလွယ်ဘူးတဲ့ဥမင်းလည်းမစွမ်းမသာနေလည်းဖြစ်နေမယ်ဆိုလို့ရှိရင်အဲ့ဒီလိုပုဂ္ဂိုလ်တွေဟာသမารိညာဓုတွေကိုရောက်ဖို့တွေ့ဖို့မလွယ်ဘူးအဲဒီအာထုဇပုဂ္ဂိုလ်တွေကဓုဓုချာချာမတွေ့ရင်ညာဓုများကိုများများမတွေ့ရင်အခြားလူတွေကနောက်ကလာပြီးအာထုဖို့ရာစိတ်မပါဘဲနဲ့မထက်တန်ပဲရှိနေလိမ့်မယ်ဘုရားဟောကြားတဲ့ပုဂ္ဂိုလ်အစဉ်ကြီးအဲဒီမှာဝင်ပြီးတော့လက်ခံပြီးတရားထုံးတဲ့ပုဂ္ဂိုလ်ကလည်းပေါ်ဖို့မလွယ်ဘူးဆိုတာကိုပေါ်ပြတာပါပဲ။ဒါကြောင့်ကမ္မထာဌာနအသည့်မှာဉာဏ်ဓုတရားဓုပေါ်ရောက်လွယ်မဲ့ပုဂ္ဂိုလ်ကိုရွေးချယ်ဖို့လိုပါတယ်။အဲဒါနဲ့ဆက်ပြီးဘုန်းကြီးအကြောင်းနဲ့ဘုန်းကြီးတတိပဌာန်ဝိပဿနာကမ္မထာကိုစပြီးပြတော့ကံအားလျော်စွာအထူးမရွေးချယ်ရတော့ပဲထူးခြားတဲ့ပုဂ္ဂိုလ်သုံးယောက်ပေါ်လာခဲ့တယ်ဘုန်းကြီးပထမစာပြီးကမ္မထာတရားဟောတော့ငင်္ဂရကဏ္ဍကပြောနေတာပါဘုန်းကြီးပထမတော့20နဲ့9အသက်29ပေါ်လင်းဝါးတင်လည်း9ပါပါအဲဒီတော့ကဝဒနာတရားအထုတ်ပြီးတော့တရားရွယ်တွေမဟောပါဘူးသူများလည်းမတတ်တော့ပါဘူးအဲဒီအသက်35နှစ်ဝါးတင်15ပါရအဲဒီခါကျတော့မှအိုညီလေးတယောက်သေးတာအကြောင်းပြုပြီးတော့တရားစပြီးတော့ဟောရတယ်ဟုတ်လားအဲ့ဒီမှာ3ယောက်ပေါ်လာတယ်ဒီလိုမဟုတ်ပါဘူးသားအဲ့တော့လေးကြာမှတရားထုံးမဲ့ပုဂ္ဂိုလ်3ယောက်ပေါ်လာမှာဘုန်းကြီးရဲ့ညီအကိုဆွေမျိုးတွေကပါပဲအဲ့ဒီ3ယောက်ကညီကိုဆွေမျိုးတွေကဒီမှာလာပြီးတော့တရားတွေပါလေညီကဟောကမ္မထာတွေပါလေကြားသွားတာညီပဲအဲ့ဒီသူကပါလေသူအကိုကတော့ဆုံးသွားပါရဲ့ကြာပါရဲ့ဒီကျင့်ပုဂ္ဂိုလ်ကလည်းသိမထင်ကြဘူးဒီကလည်းအခုတော့ဆုံးသွားပြီလည်းမရှိဘူးသူတို့ကအားထုတ်လို့300အတွင်းမှာ ဝိရိယဗျာညာရောက်ပြီးတော့အယောင်အလင်းပီတိပဒတိစသည်ကိုတွေ့ပြီးတော့အလွန်ဝမ်းမြောက်ဝမ်းသာဖြစ်နေကြတယ်။ဒါဘုန်းကြီးကခဏခဏအဲ့ဒီအကြောင်းလေးတွေပြောပါတယ်ကဝိရိယဗျာညာဖြစ်ပုံအကြောင်းအဲဒီမှာတရားထုတဲ့ပုဂ္ဂိုလ်တွေစသည်အာထုတွေက၃ရက်ကြာဒီအတွင်းမှာဘုန်းကြီးကလည်းသွားအားပေးတာမဟုတ်သူကလည်းအာထုနေတာအဲ့ဒါအာထုဘုန်းကြီးကလည်းတော်တော်ကောင်းတယ်တင်းတင်းအာထုတာသူကအဲ့ဒီလိုပထမစပြီးအာထုတဲ့သူတွေကတင်းတင်းမြန်မြန်ဉာဏ်တူးများကိုတွေ့ခဲ့တဲ့အတွက်မဟာစီတတိပ္ပဝိပဿနာလုပ်ငန်းဟာယခုလိုကဘာအနှံ့ပြန်ပွားသွားတာပဲဟုတ်တယ်ပုဂ္ဂိုလ်တရားတွေအကုန်လုံးဘုန်းကြီးဟောတဲ့တရားတွေပထမတော့ဒီလိုဖြစ်နေတယ်လို့လဲမထင်ပါဘူးဒီလိုဖြစ်အောင်လို့လည်းဒီမင်းကကြောက်ရွံ့နေတာမဟုတ်ဘူးပထမစပြီးတရားဟောတာဘုန်းကြီးရဲ့ဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်တွေတရားလေးပါလေအာထုကုသိုလ်ထူတွေရရပါလေဆိုပြီးဟောတာပဲအဲ့ဒီကနေပြီးတော့ပြန်တော့နောက်ကိုကောင်းပါလေဒီလိုလင်းလင်းမြန်မြန်သိမြင်ဖို့ရာလိုတဲ့အတွေ့မြတ်စွာဘုရားကလင်းမြန်စွာသိမြင်နိုင်မဲ့အလားအလားရကိုတရားဥဟောရန်ဆင်ញံတော်မူခြင်းဖြစ်ပါれပထမကဇန်ခွန်ဘတ်ရတဲ့ကမ္မထမ်းဆရာကြီးပါပဲသူဇန်နေဇန်နေကိုပြနေဆရာကြီးအဲသူ့ကိုဟောဝေးရအစောကြီးအဲဒီလိုဆင်ញံတော်ကလည်းပဂရီစိတ်နဲ့ဆင်ញံတာပါညံဒူးနဲ့ဆင်ញံတာမဟုတ်ဘူးတဲ့ညံနဲ့တရားညာနဲ့ဆိုရင်ဉာဏ်ညာနဲ့မဟုတ်ဘူးကွာ။ဒါမှရိုးစိတ်နဲ့ဆင်ញံရည်။ဒါကြောင့်အဲ့ဒီအချိန်မှာအာရာရတိမရှိကိုတော့ဉာဏ်ဖြင့်မဆင်ញံသေးဘူးတဲ့အာရာရရှိတာမရှိတာကိုမဆင်ញံသေးဘူး။အဲ့ဒီအခါမြတ်စွာဘုရားဤစိတ်ချမ်းကိုပြီးတဲ့နတ်တယောက်ကမြတ်စွာဘုရားစဉ်းစားကြနေတော့နတ်ကပြီးနတ်ကနေပြီးတော့မြတ်စွာဘုရားကိုလျှောက်ထားတဲ့အာရာအလာရကွယ်လွန်သွားတာခုနှစ်ရက်ရှိပါပြီဆရာလို့ပြောတယ်အလာရကွယ်လွန်သွားခုနှစ်ရက်ရှိပြီဒီကမြတ်စွာဘုရားကလည်းညာဖြင့်ဆင်ញင်ကြည့်တော်မူတဲ့ဆင်ញင်ကြည့်လိုက်တဲ့အခါမှာအလာရဟာလွန်ခဲ့တဲ့ခုနှစ်ကကွယ်လွန်သွားပြီးတော့သူရထားတဲ့ဇံကုသိုလ်ဤအစွမ်းဖြင့်အကင်စင်ညာယရဏဆိုတဲ့အာယဘဘုံရောက်နေကြောင်းသိမြင်တော်မူရတယ်အဲ့ဒီတော့မြတ်စွာဘုရားမဟာဇာနီယောခောအလာရောကလမောလို့စိတ်ဖြင့်ညင်ညူတော်မူမိပါတယ်ကလမောကလမအနှွဲရှိသောအလာရောအလာရယတိစီမဟာဇာနီယောအများကြီးဆုံးရှုံးသွားကြပြီလို့ညင်ညူတော်မူပါれအဘကြောင့်လဲဆိုရင်အကယ်၍အာလာရဟာမြတ်စွာဘုရား၏တရားကိုနားမယ်ဆိုရင်ဒက္ခဏချင်းတရားကိုသိမြင်ပြီးတော့အရဟတမေဖို့ရပြီးယဟနာအထိဖြစ်နိုင်တယ်အဲဒီလိုထူးခြားတဲ့အရေးအချင်းရှိနေပါလျက်ခွန်ရဲလောက်အသေးစောသွားတဲ့အတွက်ဘာတရားကိုမှရမသွားကြဘူးသူရောက်နေတဲ့အာကိညာယရဏအာကိစင်ညာယရဏဘုံဆိုတာကလည်းရုံမရှိဘူးအာယုဘဘုံအာယုဘဘုံဆိုရုံမရှိဘူးဘုံဌာနကလည်းရုံမရှိလူကလည်းရုံမရှိပဲကျက်သာကစိတ်စိတ်စိတ်တည်းကြီးတဲ့ဖြစ်နေတာစိတ်စိတ်တည်းနန္တရားသာရှိတယ်ရုံမရှိတော့ကျမ်းနာနိုင်တဲ့နားလည်းမရှိဘူးအကယ်၍ဟိုမှာလည်းနားရှိလို့ကျမ်းနိုင်ရင်တော့သွားပြီးတော့ဟောဝဲရှိတာပဲခုတော့အဲဒီအလာရာကြီးကအာယူဘကြီးဓမ္မကြီးဖြစ်လာရုပ်မရှိတဲ့ဓမ္မကြီးဖြစ်လာဘယ်သွားဟောလို့လဲဖြစ်မလို့ဒါကြောင့်သူထံသွားပြီးတရားဟောလို့လည်းမဖြစ်ဘူးအဲဒီဘုံမှာအသက်တန်းကလည်းကဘာပေါင်း6000ရှိရဲ့အတ္တတံကဘာပေါင်း6000နဲ့ကဘာတကဘာဆိုအကြကြီးပဲအခုဖြစ်နေတဲ့ကဘာဟာဖရာလက်ရှိက
သုံးပါးနဲ့ခုတစ်ပါးနဲ့ဘုရား၄ပါးနဲ့ဖွင့်ပြီးပြီ။နောက်လည်းပဲဘုရား၁ပါးဖွင့်မှာ။ဘုရားမဖွင့်ငါလည်းကြာကြီးပဲ။ဘုရားဖွင့်ပြီးတဲ့နောက်လည်းကြာကြီး။ဒီကဘာဒီကဘာကွာညာကြီးအကြာကြီး။ကဘာကြီးနေတာရဲ့ကဘာပြက်တာရဲ့အဲဟင်းကဘာပြက်ပြီးပြက်နေတာကဒီချင်းပြက်ပြီးတော့ရှင်းရှင်းပြီးတော့ဘာမှမရှိပဲပြန်ပြီးတော့တည်သားခြင်းအားလုံး၄ချိန်တော့ရှိတယ်။နေရမဟုတ်ဘူး။ဒီကဘာဒီကဘာအများကြီးပဲ။အဲဒီကဘာပေါင်းကိုသူကကဘာပေါင်း6000ရှိတာလေ။ပေါင်းဆိုတာညာထောင်းတရားတရားကနေ10ခုဆိုရင်1000။ထောင်ကနေ10ခုဆိုရင်1000။အဲဒါကဘာပေါင်း6000။ကဘာပေါင်း6000ရှိတယ်။အဲဒီအသက်တန်းကုန်လို့သူတွေလာတဲ့အခါလူဘဝကိုသူပြန်ရောက်လာမယ်။အဲဒီကအဲကဘာပေါင်း6000ကျတဲ့ခါကျတော့လူပြန်ဖြစ်လာမှာ။ဟာအဝေးကြီးပါ။ဒီကဘာဒီကဘာကအဝေးကြီး6000ဆိုတော့နည်းတာမဟုတ်ဘူးက။လူဘဝကိုသူပြန်ရောက်လာမယ်။အဲ့ဒီအခါမှာလဲဗုဒ္ဓတရားတော်ကိုကျမ်းနာရမှာမဟုတ်ဘူး။အဲ့ဒီကျတော့လဲဟောမင်းတော်လို့မရှိပါဘူး။ဒါကြောင့်သူဟာပုထုရှင်ဖြစ်နေပဲ။သံဃာထဲမှာကာလေးစွာရှင်းလင်းနေရမယ်။အပေလေးပါရောက်ပြီးတော့လေဆင်းရဲဒုက္ခတွေကိုအကျိန်များစွာခံစားရအောင်မယ်ဒါကြောင့်မြတ်စွာဘုရားကအာလာရဟာ9ရက်အပေစောသွားတဲ့အတွက်များကြီးဆုံးရှုံးသွားကြပြီလို့စိတ်ဖြင့်ညှိညူတော်မူတာပါပဲယခုနေခံမှာလဲဘုန်းကြီးတို့ဟောကြားတဲ့တတိပဌံလုံမှန်းတရားကိုမကြမနာရပဲဖြစ်စေကျမ်းနာရတော့လဲအာမထုတ်ရပဲဖြစ်စေသိသွားကြတဲ့လူတွေသိသွားတဲ့လူတွေမှလည်းဒီလိုတရားသူတွေကိုရတဲ့ရတဲ့ဘာလည်းဘာမှမရပဲနဲ့ဆုံးရှုံးသွားကြတာတွေရှိမှာပဲအဲ့ဒါအရေးကြီးတယ်ဒါလည်းခုဘုရားဟောတော်မူတဲ့တရားတွေခွန်ကြီးတို့ကအထုတ်နိဗ္ဗာန်ပြန်နေအောင်နိလိုက်နာပြီးအထုတဲ့ပုဂ္ဂိုလ်တွေတရားသူတွေထူရရနာဒါပေမဲ့အဲ့ဒီဘုန်းကြီးတို့ဟောပြောတဲ့တရားသူတွေမလိုက်နာဘဲနဲ့အာမထုတ်ဘဲနဲ့ဒါတွေရှိတယ်အဲ့ဒါတွေအခုပြန်ပေါ်ပြနေရတယ်ရလိုက်ပါလေဘာမှမရဘဲနဲ့သုံးပြန်သွားကြတော့ပါလေတရားအာမထုတ်ဘဲနဲ့ဒီလိုပဲဘာမှမရဘဲနဲ့ဒီလိုပဲသေးသွားမှာလေမတော်စအပေလေးပါလေကြိုက်ရင်ကြသွားဒါကြောင့်ယခုဒီတရားကိုကျမ်းသာရတဲ့သူတော်ကောင်းတွေကတော့အဲဒီလိုမဆုံးရှုံးရအောင်အထူးသတိပြုဖို့လိုပါတယ်အဲဒီသူတော်ကောင်းတွေဒီကခေါ်တဲ့တရားတွေသတိပြုဖို့လိုတယ်အခုဒီမှာရောက်နေတယ်အဲပြည်စုံတဲ့ပုဂ္ဂိုလ်တွေပါပဲအဲအားထုတ်တဲ့ပုဂ္ဂိုလ်တွေလည်းမပြည်စုံရင်ပြည်စုံအောင်မလျှော့ရင်အထူးပြည့်စုံဖို့ရည်ကြီးပါတယ်အဲဒီကနာကရာမပုဒ္ဒရာမဆရာကြီးသားရာမကနာမည်ကပုဒ္ဒကသာရာမဤသားလို့ညပါတယ်ရာမဤသားဆိုရင်သားမဟုတ်ဘဲတတိယကိုလည်းပုဒ္ဒအမည်နဲ့သုံးတတ်ပါတယ်ဒါကြောင့်ဒီမှာနှစ်မျိုးဘာသာကျန်တဲ့ရာမပုဒ္ဒရာမဤသားရာမဤတတိယဥဒကရေသိအားတရားဥဟောမြတ်စွာဘုရားကသင်္ချနာမူပြန်တယ်သူကရသေးတယ်မှာလေဓမ္မဗုဒ္ဓဝင်ဓမ္မဗုဒ္ဓကဇာ7ပါးလုံးအကုန်ရတာအာယုဘဇာ4ပါးအကုန်လုံးရတယ်ဒါနဲ့အကုန်လုံးရတယ်အဲဒီမှာရသော်ဘုရားသွားပြီးတော့မင်းများလာဓမ္မဣသသမုဓမ္မဣတိဖြစ်တဲ့ဥဒကရသေးသူကဇာနဲ့မရသေးပါဘူးအဲသူဆရာသူဖခင်ဖြစ်တဲ့ဓမ္မရဲ့ကြီးနေတရားတွေကိုသူကပြောပြပေးတာပါပဲပြောပြပေးတာနဲ့ဘုရားကအဲဒီကနှလုံးသွင်းတော့ဇာအာယုဘဇာနေအကုန်လုံးရတာပါပဲအဟောရကောင်းပါလေအဲဒီကရပြီးတဲ့နောက်ဥရကရေသိကလည်းပဲသူလည်းပဲဗราတရားဖြစ်ပြီးတော့ဆက်အားထုတ်လို့ဘုရားရပြီးတဲ့နောက်မှာပါပဲဥရကရေသိကလည်းပဲအဲဒီဇာနေ7ပါးလုံးအကုန်ရပါတယ်အဲဒီကနတ်တယောက်ကဥရကရေသိဟာညဥယံညဥယံက ွဲလွန်သွားတဲ့အကြောင်းလျောက်တယ်ခွန်းကနာကကာမရာမုဒိဝိဥဒကလည်းဆုံးသွားတာညာဝိရငါတဲ့ညာဝိဆိုခဏလေးပေါ့လေဘုရားတရားဝမလို့ကျန်တော့ဟိုသူအခုဘာဆိုဘာဆိုဘာဆိုလာဇန်ငါရဲ့ပေါ့အဲ့ဒီရဲ့ကျမတို့ကြာသွားပါပြီဆရာကြီးကလည်းအဲ့ဒီမှာသူကလည်းဆုံးသွားပြီတဲ့လွန်ခဲ့တဲ့ညာဝိရကပဲဆုံးသွားပြီဘုရားကမင်းနဲ့မှနေ့မှတရားဟောမလို့ညစွာဘုရားကညာဖြင့်ဆင်ခြင်တော်မူတဲ့အခါဥဒကရဲ့သေဟာဉာဏ်ဝိရံကကွယ်လွန်ပြီးသူရထားတဲ့နေဝတိညာဏဉာဏ်သံကုသိုလ်ဤအစွမ်းဖြင့်နေဝတိညာဏဉာဏ်ဘုံသို့ရောက်နေကြောင်းမြင်တော်မူတယ်အာယုဘဘုံထဲမှာအမြင့်ဆုံးအမြတ်ဆုံးအသက်အရှည်ဆုံးဘုံမှာပဲအဲရောက်ပြီတဲ့အသက်တန်းကကဘာပေါင်း7400ရှိတယ်အဲဘာဝင်700တောင်တက်ရှိတယ်။ခုနကဒါတော့မမြအောင်ခုနက6000လား6000မှာတွန်းအခုက7400ကဘာဝင်7400တက်ရှိတယ်။အာယူပါဒီမှာပုံဖြစ်နေပုံ31ဆိုတဲ့လောကထဲမှာအဲ့ဒီပုံကအမြင့်မြတ်ဆုံးပဲပုံ31ဆိုတာကာမဘုံနဲ့ယူပဘုံနဲ့အဲ့ဒီစားတဲ့အလုံးပုံ31ရှိတယ်အပေလေးပါးကလည်းအပေလေးပါးကပုံနည်းလူဘုံလူဘုံပြီးတော့ညဘုံက6ဘုံရှိတော့နောက်ဒီမဘုံတွေကလည်းအဲဒီကရှိတယ်အလုံးစုဘုံက30ဘုံရှိတယ်ညတွေကလုံးဒါကြောင့်ဘဝကဘဝအမြင့်အမြတ်ဆုံးဘုံလို့လည်းခေါ်တယ်အဲ့ဒီဘုံကမြင့်မြတ်ဆုံးဘုံပဲအဲ့ဒီမှာလဲတရားကိုမနာနိုင်မကြားနိုင်ဘူးယုံမှာမရှိပဲအာယုဘကယုံမရှိဘူးစိတ်ကြီးစိတ်စစ်တွေတက်တက်ချင်းအဲ့ဒီကဆုရပြီးလူဘုံရောက်လာတဲ့အခါလဲဘုရားတရားတော်ကိုနာရဖို့အခွင့်မရှိဘူးအဲ့ကြလို့တရားဟောမဲ့ပုဂ္ဂိုလ်မရှိဘူးတဲ့6000ကျော်လားမြတ်စွာဘုရားဤတရားကိုနာရင်တော့တခဏလေးအတွင်းမှာပဲအရဟံမေဖို့အတိတရားတွေကိုသိမြင်နိုင်တယ်ဘုရားတရားနာရင်တော့ဒီကခဏလေးသိနိုင်တာပါဘာပေါင်း7000အသက်ရှည်ပြီးအဲ့ဒီကနေပြီးတော့ပြေးပြီးတော့လူဝပြန်ဖြစ်တယ်ကြီးကတရားနာမှမဟုတ်ဘူးအခုတော့အကယ်၍သာအသက်ရှင်နေမယ်ဆိုရင်ဆော့ပြရားတရားဝင်တရားနာမှာဟုတ်အဲ့ဒါညဆော့ပြရားဤတရားကိုနားရင်တော့တခဏလေးအတွင်းမှာပဲအရဟတမေဖို့အတိတရားတွေကိုသိမြင်နိုင်တယ်အဲ့ညာနာဖြစ်နေပါပဲဒါပေမဲ့တင်းညံ့မြတ်ဆန္ဒနာကြီးလောက်အသေးစော့သွားတော့တညဆိုတာလည်း12နာရီလောက်လို့ပြောတာပေါ့လေအဲအဲဒီကစောသွားလို့အသေးစောသွားလို့ရသည်ရတဲ့တရားတို့မှာဆုံးရှုံးသွားရရှာတယ်ဒါကြောင့်မြတ်စွာဘုရားကသာမာပုတ္တောသာမဆရာကြီးသာယမဆရာကြီးတည်းဖြစ်သောဥရကရဲ့သေးသည်မဟာသနိယောအများကြီးဆုံးရှုံးသွားကြပြီလို့စိတ်ဖြင့်ညညူတော်မူပြန်ပါတယ်တဲ့အဲဒီကနောက်ဘယ်သူကိုတရားဟောရမလဲလို့ဆင်ញံတော်မူပြန်တဲ့အခါမှာပင်စွဲကြီးဟန်ငါပါအားတရားဥဟောဖို့ပေါ်လာတယ်ပင်စွဲကြီးငါပါဒီနေ့ကလည်းပြောပြီးပါတယ်ပင်စွဲကြီးငါပါဒီဖျားလုံးတော်မူခေါ်စဉ်ကပဲသူတို့ကအစွာဌာနမှာသူတို့မွေးတဲ့ပုဂ္ဂိုလ်ဟာတရားတွေရအောင်တရားဖြစ်မယ်လို့သူတို့ကခေါ်လာခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒါမျိုးကတရားဖြစ်တဲ့ခါကျတော့တရားနာပြီးတရားကျင့်နေအောင်လို့အိမ်တောင်မပြုတ်ပဲနဲ့သူကဟန်ပြုတ်ပြီးတော့နေကြတာလေအဲ့ဒီမှာရောက်လာတာလေအဲသူ ေသွက်ကြီးဟန်သာဘာအတရားဦးဟောဖို့ပေါ်လာပြီမြတ်စွာဘုရားသူတို့ဟောမှာသူတို့ကလည်းဘုရားအလောင်းတော်သောသောအစာရေးမစားဘဲနဲ့အစင်းခံပြီးကျင့်နေတာလေ6နှစ်ရှိတာ6နှစ်ရောနေမှာပေါ့ဒီကြောင်မဟုတ်အဲ့ဒီမှာသူတို့လာပြီးတော့ဝေယဝိသရေလုပ်နေကြတာအဲ့ဒီကနေပြီးဘုရားအလောင်းတော်ကဟာဒီလိုလုပ်လို့ဖြစ်ပါဘူးစာငယ်ငယ်ကဒီအာနာပါနဇံကိုရောက်ဦးရဲ့အဲဒီဇံရောက်အောင်အထူးရင်ကောင်းမှာပဲဆိုပြီးတော့အစာရီပြန်ပြီးစားတင်တာပြန်စားတာကိုအဲဒီခါမှာအဲဒီမြေဆွဲကြီးတက္ကရာကြီးရဟန်းနေဆိုအောင်ပါလေရဟန်းရဟန်းတွေကသူတို့ကမယုံကြည်ဘူးသူတို့ကဘုရားဖြစ်တယ်ဘုရားဖြစ်နိုင်မယ်ဆိုသို့တော်ကတော့ယုံကြည်တော့အဲသူတို့ကတော့အစာမစားဘဲနေတာကတော့အကောင်းမှပြီးတော့နေတာဒါနဲ့ဘုရားဖြစ်တော်မှာပဲအောင်းမွေလာအစာရေပြန်စားတော့ဟာအကျင့်နေပြည့်ကုန်ပြီဘာမှဖြစ်မှာမဟုတ်တော့ဘူးသူတို့ကစွန့်ပြီးတော့ကြောက်ကြတာပေါ့အဲသူတို့ဤနေရကိုညာဖြင့်ဆင်ញင်ကြည့်တော်မူတဲ့အခါဘာသာပြညွတ်နေတဲ့ကမိရာဝန်ဆိုးတဲ့တော့ရမှာကြရတာကိုမြင်တော်မူရဲ့ဘာသာပြညွတ်ဘုရားတရားဟောတဲ့မိရာဝန်အရအခုဒီကရောက်တော့တဲ့ပုဂ္ဂိုလ်တွေရောက်ခူးကြမှာတူပြီးကြမှာခွန်ကြီးလည်းခဏခဏရောက်ပါသုံးကောက်လည်းရောက်ခူးပါတယ်။ငမနာကောင်းတာပဲဆရာတော်ကြီးဟောတဲ့ဌာနကဒီမှာငမနာကောင်းပါတယ်။အဲဒီလုံးမြင်တော်မူတဲ့အခါဗာရာဏစီမြို့သို့ခကြီးကြွချီတော်မူပါတယ်။အဲဗာရာဏစီမြို့ကိုဆရာပွင့်တော်မူတဲ့ဌာနဆရာပွင့်ရဌာနဆရာပွင့်ရဌာနလည်းအခုရောက်တော့တဲ့ပုဂ္ဂိုလ်ရောက်ပြီးတော့ခွန်ကြီးလည်းရောက်ခူးပါတယ်။အဲဒီကသုံးကောက်လား၄ကောက်လားဖြစ်ပါလိမ့်မယ်။ဘယ်လိုကြွရမှုသလဲဆိုတော့အခြားသောဘုရားရှင်များဟာတကောဖြင့်ကြွရမှုရတာပဲရှိပါတယ်အဲတကောနဲ့ဘိညာဉ်တကောနဲ့သွားတယ်ချက်ချင်းရောက်တာပဲငါကောင်းပါလားဘုန်းကြီးတို့ဤကိုယ်ဝေယဂေါရမဗုဒ္ဓဘုရားရှင်ကတော့လံခုလမှာဥပကတေကရုံးနဲ့တွေ့ပြီးမိမ့်ွက်စရာအကြောင်းရှိတဲ့အတွက်ခြေရင်ပဲကြွချီတော်မူပါတယ်တဲ့မြတ်စွာဘုရားဟုတ်ခုဘုရားအလောင်းတော်ကတော့ဘုရားဖြစ်ပြီပေါ့ဘုရားဖြစ်ပြီတော့သူကလမ်းမှာဘုရားဟောစရာသင်တဲ့ပုဂ္ဂိုလ်ရှိလို့ဥပက္ခတေကတော်ဆိုရှိတယ်သူကလည်းပဲဗုဒ္ဓတရားတော်နဲ့ဆန်းကျင်တဲ့ပုဂ္ဂိုလ်ပါပဲအဲသူ့ကိုဟောဝေရလူတွေသူ့ဟောသူလည်းတရားထူးရမယ့်ပုဂ္ဂိုလ်ပါလေဘယ်နည်းဘယ်ရဲ့ကြွရတယ်လဲဆိုတော့ဝါဇုလရင်းနဲ့မှာကြွရတယ်လို့ဘုဒ္ဓဝန္တထေရဟာနဲ့ဇာရကထေရဟာများမှာဆိုထားပါတယ်ဝါဇုလရင်းနဲ့မှာကြွရတယ်ဘုရားလားဟိုဘုရားပွင့်တော်မူတဲ့ဌာနကနေပြီးတော့ဘုရားဟောမဲ့ဌာနကြွရုံကကြွရဒီလိုဆိုတော့ဝရိမဏိမဗာရန်စီမိဂရောင်တော်အထိဆက်ရှိယူဇနာဇာရကရတဲ့ဆေးရှိဥဒနာရှိတယ်။ဒီဥဒနာကိုဆင်းနှမိုင်းကြရလို့ရှိတယ်။ယခုခေတ်မိုင်အားဖြင့်142မိုင်ဝေးกว่าနေတဲ့အတွက်ဒါအခုအစိုးရဌာနတွေကလည်းအတိုင်းထားတာတရားရှိတာကို140နဲ့ကိုစာရေဘာသာရင်းနဲ့သိတော်မူကြအောင်ဟိုကသေးကြနေတာပါ။ဘယ်ကလေးရိုးရိုးခြေလင်းသွားမယ်ဆိုရင်တော့ဒီရဲ့သေးနဲ့မရောက်နိုင်ဘူးတဲ့142မိုင်ဆိုတော့ဒီသေးရောက်ခွင့်ခရင်တော်မလို့ဆိုတကိုးနဲ့သွားမှလည်းရောက်နိုင်မယ်တကိုးနဲ့သွားရင်လည်းရောက်နိုင်ကောင်းငါသွားတဲ့ရောက်တာပဲမြေကြီးကသွားတဲ့မြေကြီးတွေကိုနီးအောင်ခါစင်းနေသွားရင်ရောက်တယ်သူကအဲဒီဘုရားကြွတော့ဘယ်လိုကြွလဲလို့အဲ့ဒါမပါဘူးဒါကြောင့်ဝါဇုလာသား6နှစ်မှစပြီးကြွတော်မူတယ်လို့ယူရင်လည်းသိစရာရှိပါတယ်ဒါကကိုကြီးကတကူနဲ့ဖန်ဆင်းပဲသွားမယ်ဆိုရင်တော့6ရက်ကနေသွားရင်လာကြည့်ရအောင်အဲ့ဒီလိုနဲ့ကြည့်ပါရဲ့ဘာလို့လဲဆိုတော့6ရက်ကနေပြီးအဲ့ဒီဘက်မှာသူကတရားဟောရမှာ哦ပုံမာရီနေတော့ဖြစ်ပြီးသွားရမှာပဲအဲ့ဒီကနေသွားရတယ်ဒီလိုဖြစ်ကောင်းဖြစ်ပါလိမ့်မယ်ဘုညာတွေ့တာစာရင်ပါတာမဟုတ်ဘူးဆိုတော့စာရင်ပါတယ်နီးဆိုလို့ရှိရင်တော့လာသာဇင်းနေ့မှာသွားပြီးတော့သာဇင်းနေ့ရောက်ဆိုတော့ဒီလိုအိဗယ်ရှိတယ်အဲဒီလိုလေဟုတ်ပုံတော့မရပါဘူးသူကအဲဒီသာဇင်းနေ့မှာဘုရားဖြစ် ပါဇရာချင်းနဲ့တရားပြင်းမဲ့တရားပြင်းမဲ့နေ့ဗရမကသူကသစ်ပင်ကြီးအောင်မှာနေတော့ဟိုကအမျိုးသမီးကလာပြီးတော့စားဝဲတော့ဝဲသာရှိတာနဲ့အဲဒီအကြောင်းနဲ့ရှင်နာပါခဲ့ပြီးသားပါအဲဒါအဒီနေ့ကမင်းကစားနဲ့မင်းကစားပြီးတော့ညကြတော့ဘုရားပြင်းမဲ့နေရာရောက်ပြီးအဲဒီမှာဘုဝင်ညီပါသာဒီပါစကုဝိညာဉ်နဲ့ရပြီးတဲ့နောက်ကိုဘုရားပြောင်းရှိရတယ်အဲဒါကြတော့ခဏခဏဘုန်းကြီးတို့ဟောနေမှာပဲသူကကြာကြီးအထွက်တော်မဟုတ်ဘူးညာဦးရံကလည်းရှိအောင်ဘုဝင်ညီပါသာရှိဘဝရှိကပထမစပြီးတရားကျင့်ခဲ့တဲ့ဘဝရောဘာရောအကုန်လုံးလျှောက်ပြီးတော့ဆင်ញင်ပြီးတဲ့ဘုဝင်ညီပါသာညာရဒီပါစကုဝိညာဉ်နဲ့ကဘာတွေအားလုံးကိုဗရီမျက်စိနဲ့မြင်တယ်လို့ပဲအကုန်လုံးလျှောက်ပြီးတော့မြင်လာရောက်အဲပြီးတော့နောက်ဆုံးကသံဃာရံကျော်လွန်တဲ့သံဃာရံဆန္ဒနာကြီးကိုဆန္ဒနာကြီးကကျော်ပြီးတဲ့နောက်မြတ်စွာဘုရားဆင်ញင်းနေတာတွေဆင်ញင်ပြီးတော့နောက်ဆုံးတရားထုတာအရင်3နာရီလောက်ကျင်းပါပဲဘုရားဖြစ်တော်တာအဲကြွားတော်မူတယ်လို့ယင်အခုကတော့အဲဒီတော့မဟုတ်ဘဲ6ရက်နေ့ကစပြီးတော့ပြည့်ပြည့်ကြွားတယ်ဆိုရင်တော့ဒါဘုရားဖြစ်တာတော့ကြာပါပြီကဆုံလာနိုင်ပြီဖြစ်လာသင်စရာရှိပါသည်တဲ့နာယူရတော့ပြည့်သွားပါတော့တရားဟောတယ်ဘုံမဲ့လို့ပြည့်ပြည့်ရဲနားလဲအောင်လို့ဖြတ်ဖြတ်ပြောနေတာနဲ့အဲဒီလိုကြွားကြည့်ရမှုတဲ့အခါအာဘုရားတော့မရောက်မီလမ်းခုလမှာဥပ္ပခတောခွန်းတကရွန်းကြီးနဲ့ရင်ဆိုင်ရင်တွေ့ရတယ်တဲ့ဘုရားမြုပ်သေးခင်ဘုရားဝယ်နီးပါတယ်ဘုရားပွင့်တော်မူရဌာနနဲ့နီးပါတယ်အဲ့ဒီမြောက်သေးခင်ဘုရားနဲ့တွေ့တယ်ဆိုဥပကဆိုတဲ့တက္ကရာကြီးနဲ့တွေ့ဗောဓိမာန်တိုင်းနဲ့ခရာဟာသုံးကာဟုတ်ဝေးရဲ့သုံးကာဟုတ်ဝေးရဲ့လို့ထားတာပြဆိုထားတယ်ယခုခေတ်မိုင်နဲ့ဆိုရင်တော့6မိုင်ရှိပါတယ်ဘုန်းကြီးတို့ကဟုတ်တယ်6မိုင်ပဲရှိတယ်ကွာဘာမှအသိမွေးဘူးခရာကွန်းတော့မွေးနေရတယ်အဲ့ဒီခရာနဲ့အဲ့ဒီမှာခရာမျိုးမှတောင်ရဘောရိမန္တန်အထိကာလံတလျှောက်မှာမိုင်းနိုင်တွေနဲ့အတိအကျရှိပါရဲ့မိုင်းနိုင်တွေတိအကျရှိတယ်တကရွန်းဆိုတော့အဝတ်မဝတ်ပဲကျင့်နေတဲ့ရသေတစ်မျိုးပဲတကရွန်းဆိုတော့အဝတ်မဝတ်ဖြစ်နေတဲ့ပုဂ္ဂိုလ်နာတဗုဒ္ဓဆိုတဲ့ဆရာကြီးဤဂိုင်းဝင်တပည့်တွေပါပဲနာတဗုဒ္ဓဆရာကြီးအဲ့ဒါဆရာနဲ့ကိုအရှင်မကြီးတဲ့ပုဂ္ဂိုလ်ပဲဘုရားမအရှင်မကြီးတဲ့ပုဂ္ဂိုလ်လားအဲသူတပည့်တွေအဲ့ဒီရသေးတမျိုးဒီတက္ကရွန်းဆိုတာအဲတက္ကရွန်းနေပေါ့လေဆရာကြီးခိုင်းဝင်တပည့်တွေပါပဲအဲ့ဒီဥပကတက္ကရွန်းကြီးကမြတ်စွာဘုရားကိုမြင်တွေ့ရတော့ငါရှင်သင်မျက်စိမျက်နှာစတော့အိန္ဒိမြားကကဲကြည့်နေပါလေအရေးအစင်းကလည်းတန်ရှင်းဖြူရှင်ပါလေပဲဆရာကိုရည်ညွှန်းပြီးရံပြုခဲ့ပါသလဲအင်းဆရာကဘယ်သူပါလဲဘယ်သူပဲဆရာဤတရားကိုသင်နှစ်သက်သွားကြပါသလဲလို့မေးတယ်အဲဒီဥပဒေကရင်းကြီးမြတ်စွာဘုရားကိုမြင်တွေ့တော့အဲဒါမေးတော့ဥပဒေကရင်းကြီးကဘုရားကိုမယုံကြုံဖြစ်ပြီးတော့မေးတာပါလေပြောတာမြင်ခြင်းဒီညိုပြီးမေးတာနဲ့တူတယ်တဲ့ဒီညိုပြင်းတယ်ညိုဒီညိုတို့ကမေးအဲဒီတော့မြတ်စွာဘုရားကသဗ္ဗဗိဟုသဗ္ဗဝိရုဟမသမိသဗ္ဗေသူဓမ္မေသူအနုပလိအနုပလိတော်သဗ္ဗင်္ဇဟောတနေခယောဝိမုတ်တော်တရားအပညာသိသမုတ်တိကမုတ်တိပေယံဟာငါသည်သဗ္ဗဗိမူမျက်စိစဉ်းစားတော်တရားအလုံးစုံကိုအကုန်သံမိုးနိုင်နေသူဖြစ်သည်ဒီစကားဖြင့်မြေမူကြောင့်ဥစ္စာသောတရားအလုံးစုံကိုအကုန်နိုင်နေနေကြောင်းဝန်ခံပေါ်ပြတော်မူကြပါပဲတတ္တဝါများဟာအဲ့ဒီမြေမူကြောင့်ဥစ္စာဒီကိုမနိုင်တဲ့အတွက်အဲ့ဒီမြေမူကြောင့်ဥစ္စာဒီနောက်လိုက်နေကြလို့ဒုက္ခရောက်နေကြရတယ်မျက်စိမျက်နှာစသောအိန္ဒြေတွေမကြည်လင်ဘဲနဲ့ဖြစ်နေကြရတယ်။မြတ် တ်စွာဘုရားမှာတော့အဲ့ဒါတွေကိုအကုန်လုံးနိုင်နေနေလို့ချမ်းသာပြီးတော့အင်းတွေတွေလက်ကြီးနေနေတယ်ဆိုတာကိုသိစေပါတယ်ခုနပြောတာအဲ့ဒါပဲအာငါသည်သဘာဝဘူးမျက်စိအဖြစ်သာတော့တရားလုံးစုံကိုအကုန်သွားမို့နိုင်နေသူဖြစ်သည်လို့ဘုရားပြန်ဖြေတာကိုသာပါလေသဘာဝဘူးတရားလုံးစုံကိုအကုန်သိသည်အသမိဖြစ်ပါသည်သဗ္ဗေသူဓမေသူအနုဘဝိတောအလုံးစုံသောတရားတို့၌မညစ်ကမလွယ်ရာသူဖြစ်ပါသည်သဗ္ဗံသဟောအလုံးစုံကိုဆွလွတ်နိုင်သူဖြစ်ပါသည်တနက်ကရေတနာကုန်ရာနိဗ္ဗာန်၌ဝိမုတ်သောလွတ်မြောက်သူလည်းဖြစ်ပါသည်ဗျာပညာယာကိုယ်တိုင်ညာဖြင့်သိပြီ၍ကံအဘယ်သူကိုဩဒီသေးရာငါဆရာဟုညွှန်ပြနိုင်ပါ၏သူတော်အားထာမနိမခမဲနဲ့ကိုယ့်ဟာကိုကျင့်ပြီးတော့သိနေတဲ့အတွက်တရားပေါ်ညွန်ပြစီရာဆရာမရှိဘူးတဲ့သာတော်ကတော့မစိုးတော်ကတော့ရှိတော့ခုနကရေကြီးတွေပြီးသွားပြီးတော့တော့ဆရာတွေနီးယူပြီးတော့အထုပ်သေးတာပေါ့အခုဟာကတော့ဘုံလုံးသိနေတော့ဘယ်မှနီးခံရမရှိဘူးလို့ဆိုလိုပါရဲ့တဲ့ငါ့ဆိုတရားပြန်ဖြေရနိုင်ရတော့ကိုယ်ကဘာလဲစကားလေးလည်းမပြသေးပဲဖြစ်နေ။ဒီနော်နည်းနည်းလေးဖားလိုက်မှပါဆက်နေတယ်။ဒါမှဒါကမ္ဘာမဟုတ်ရချင်းနည်းနည်းလေးတော့ပြက်သွားလိမ့်မယ်တန်းနိုင်ဘူး။အဲဒီတော့မင်းမြတ်တော်မူပြီးတော့သာတိထင်ရှားအောင်လို့ဒီလိုလဲထပ်ပြီးမိန်တော်မူပြမှာဆရာဘွာရင်းနဲ့ဆိုရင်နားမလဲဘဲနဲ့ဆိုတော့ထပ်ပြီးတော့မိန်ပြန်တယ်နာမေအာဇရိယောအတိသတိသောမေနဝိသတိပါရိဝါဒင်လောကသမိနာတိမေပတိပုဂ္ဂလောမေငါအာအာစယောနာတိလောဘုဒ္ဓယာတရားသူသိအောင်ညွှန်ပြသောဆရာမရှိပါသုံးတဲ့တရားသူရှိအောင်လို့ညွှန်ပြတဲ့ဆရာမရှိခဲ့ပါဘူးဒီတုန်းကအာရာဥဒကရဲ့ရှိခဲ့တာဒီစကားဖြင့်လောကီဇံရအောင်ညွှန်ပြတဲ့အာရာဥဒကတို့ရှိခဲ့ပေမဲ့လို့လောဘုဒ္ဓယာတရားသူကိုရအောင်ကျင့်ရမှာတော့ဆရာမရှိဘူးလို့ဆိုလိုပါတယ်မြတ်စွာဘုရားမှာဆရာမရှိဘူးဘယ်သူနည်းယူပြီးတော့ကျင့်တယ်လို့မရှိဘူးမေငါနှင်းပရိသောဘုံဤသူသောသူသည်နာဝိသတိမရှိပါဘူးငါနဲ့ဘုံဤသူသောရှိမသည့်စကားဖြင့်ဘုံဤသူသူပင်မရှိဘူးဘာလုံးသောဆရာကဘယ်မှာရှိရနည်းကိုနဲ့ဘုံဤသူသောတော့မရှိဘူးဆရာတဲ့သားကဘယ်ရှိမလဲဆိုတာဟုတ်အဲ့လိုသိပြပါတယ်။သရေကသမေလောကသမေနာနေတကွာသောလောကနဲ့ဘဝနတ်လူယမရွေတဲ့၌မေငါနှင်ပတိပုဂ္ဂလောရှင်ပေါင်းတံဖက်ပြိုင်နိုင်သူသည်နာတိမရှိဘူး။အဲ့ဒါဆိုဗျာအဋ္ဌညာကိုလိုက်နာပြီးတော့ဉာဏ်ရပုဂ္ဂိုလ်တော့မရှိပါဘူးတဲ့။ဒီတော့အရဟတ်ဆိုရက်ယဟန္တာကတော့အရဟံလို့ဗမာကတော့ပြောလို့ရှိပါတယ်ဒီမှာသာရဏပါဠိကိုမြည်ပြီးတိုင်းမှရေးထားတယ်အရဟတ်ဆိုရက်အရဟံပါပဲအရဟံဆိုတဲ့ယဟန္တာဖြစ်ပါပြီလားလို့ဥပကတကယ်တော့ကမင်းများနဲ့ဒါကြောင့်ဒီလိုလဲမိန်တော်မူရပြန်တယ်ဆိုတော့ဗျာအဟံဤအရဟံလောကေအဟံသတ္ထနုတ္တရောဧကောမိသမ္မာသမ္ဗုဒ္ဓောသီရိဝရောသမိနေဘူးတော်လောကေတလောကလုံးနဲ့ဟာဟိငါသည်သာလျှင်အရဟတဝါရီသောယဟန္တာဖြစ်ပေ၏ယဟန္တာငါတဝါလည်းပဲဒီလိုပုဂ္ဂိုလ်မရှိသေးပဲဒီမှာဒီစကားဖြင့်ထိုကားကအရဟတအရဟံယဟန္တာလို့ဝန်ခံနေကြအတိမပြုနေကြတာတွေဟာအစစ်မှန်တွေမဟုတ်ဘူးငါတဝါလည်းသာလျှင်အရဟံယဟန္တာအစစ်မှန်ဖြစ်တယ်လို့သိစေပါတယ်။အာငါသည်အနုတ္တရောအလွန်အကဲမရှိအမြတ်ဆုံးဖြစ်သောသတ္ထမကောင်းမြစ်ကကောင်းရာညွန်တတ်သည်ဆရာများရှိဖြစ်ပေသည်။အာငါသည်ဧကောတဘာတိသောသမ္မာသမ္ဗုဒ္ဓောကိုယ်တိုင်ပင်မှန်သောသည်သောဘုရားသည်အာမိဖြစ်ပေ၏နိဗ္ဗုဒ္ဓောကိလေသာမိငြိမ်းသည်ဖြစ်၍ ပီတိဘုဒ္ဓအေးချမ်းနေတော်သူသည်အတ္တမိဖြစ်ပေသည်လို့လည်းမိန့်တော်မူရပါတယ်အဲဒါရက်ထောင်မှာပါလက်ကငါကြမ်းအဲဒီကလည်းဝိသင်းကြမ်းဆက်ပြီးတော့ဒီစကားလေးကမဆုံးသေးဘူးအဲဒီအချိန်ကလွန်သွားပြီဒီမှာရေးထားတယ်ပထမအပိုက်ကျင်တဲ့တရားတရားအထုတဲ့ပုဂ္ဂိုလ်တွေနည်းနည်းပြောသိတော့မွေးလာဘူးခင်မွေးမတော်မှာပါနောက်တစ်ခါဝိသင်းကြရင်တော့လာပြင်းနေမနဲ့ဒီလာပေးပြီးတော့ခေါ်ရင်ဒါလေးဒီတရားဆုံးမှာပါဘုရားကိုတော်တဲ့တရားဆုံးအတူချုပ်အဲဒီနေ့လည်းပဲကြတော့တရားဟောတဲ့တရားသက်သက်ဟောတဲ့အခါကျတော့လေဒုတိယတရားပုဂ္ဂိုလ်ဆက်ပြီးတော့ခေါ်ရမယ်အဲဒီလာပြင်းနေကြရင်ဒီတရားတွေဆက်နေရဟိုတရားတွေဆက်နေမျိုးရအဲဒီလိုမျိုးဆိုဖျားဟောကြတဲ့အတိုင်းမျိုးဆိုဖျားတရားတော်ကိုခုကြားနာပြီးအထုတဲ့ပုဂ္ဂိုလ်တွေဟာမျိုးဆိုဖျားအလိုတော်အတိုင်းရခြင်းရလိုက်တဲ့သမာဓိဉာဏ်ပြီးရင်ပြီးလိုက်တဲ့သမာဓိဉာဏ်နဲ့ပြည့်စုံပြီးဒီကရမဉဏ်ပူဇာနိဗ္ဗာန်လို့လို့ရှိတဲ့ဆက်ရောက်ပြည့်စုံနိုင်ကြပါစေဟောထားပြီးသားတရားတွေစာအုပ်တွေရှိတယ်အဲ့ဒါတွေအတန်တွင်းထားတော့အဲ့ဒါကိုဒီတိတ်ခွေနဲ့ဖွင့်ပြီးနားထောင်ရအောင်လို့ဆိုပြီးတော့ဘုညာအဲ့ဒါတွေပြန်ပြီးတော့အခုထပ်ပြီးတော့ဟောတယ်ဈေးကလည်းမကြောက်ဘူးသေးဘူးနေမှာပါပဲကြောက်ဘူးသေးပုဂ္ဂိုလ်လည်းရှိမှာမကြောက်ဘူးသေးပုဂ္ဂိုလ်များမှာပါအဲ့ဒါဒီဓမ္မစကြာတရားတော်ဆိုတာအများကြီးပဲအများကြီးလို့ဆိုကိုတော့ကဟောတာကရှင်းကျင်နေတယ်ကိုတော့ကဟောပြည့်ကျင်လားဆယ်ကျင်လားအခုဆိုလို့ရှိရင်အဲ့လောက်ကိုမကဘူးချိန်နေကြမှာအဲ့ဒါဟာအစတုန်းကတော့ဘုန်းကြီးကကိုဟာကိုပြင်တော်တဲ့နေ့မှာတရားနာမဲ့ပုဂ္ဂိုလ်အင်းငယ်ခေါ်ပြီးတော့ဖွင့်မယ်လို့စိတ်ကူးပါရဲ့အဲ့ဒါအတဲလွယ်မှာမဟုတ်အဆင်ပြေမှာမဟုတ်အဲ့ဒါကြောင့်အဲ့ဒါအစီအမပြင်းနေရကြမှာမဟုတ်လို့နေရကြမှာမဟုတ်လဲအဲ့ဒါကြောင့်အဲ့ဒီဥစ္စာကိုဘုရားမြတ်ဘုရားအခုဒီမှာသီလပေးပြီးလို့ရှိရင်ဘုဟုနေတိုင်းဥမုတိုင်းဆိုတလမှ၄ရက်ရှိတယ်နောက်တစ်ခါဒီမှာမျိုးသမီးယောဂီအခွဲ့ရအတရားဆုံးတဲ့ပုဂ္ဂိုလ်တွေလည်းပဲနေ့စဉ်တရားဟောနေတာရှိတယ်အဲ့ဒါဘုညာတည်းရဲ့ဒီနေ့ငွေတွေတရားဟောတာကဒီနေ့ငွေတွေတရားတည်းအသာသွင်းနောက်ပြီးတော့နေပိုင်းကြတော့လာပြင်းနေမှာဘုညာတရားဟောတောင်းရဲ့အဲ့ဒီလိုဟောတဲ့အခါမှာဒီတရားပဲသင်ဖို့ရတယ်နေ့လည်းပဲဒီမွန်လွယ်ပြီးတဏှာကြီးခွဲအချိန်ကြလို့ရှိရင်ဘုညာဒီတရားဆက်ဟောရမှာလဲအခုဒီချိန်လည်းပဲခင်ဗျားရှိသွားပါ၄ချိန်၄ချိန်ရှိသွားပြီနဲ့တည်းဟုတ်အဲဒီချိန်ကပြီးသွားပြီခွတ်၅ချိန်ရောက်လာတယ်၅ချိန်ရောက်တော့ဒီနေ့ဆုံးမလာတော့ရှိတာဆုံးမမှာတော့じゃမဆုံးမနိုင်ဘူးလားမသိဘူးအဲဒီကပြီးတဲ့နောက်ညကြတော့ကိုဒုတိယအချိန်တရားအဲဒါလည်းပဲဒီချိန်နဲ့မပြီးပါဘူးဒါလည်း3-4ခါလောက်မှပြီးမှာပါအဲဒီလိုပဲတွင်းထားမှာပြီးတော့နောက်တော့လူချင်းဖွင့်ပြတယ်ပြီးတော့လည်းပဲအဲစာရယဘာသာတိုင်းဆိုလို့မလို့အပိုးစကလုံးတွေလည်းထည့်ပြီးတော့ပြောပြလို့ရှိတယ်ဘာလို့လဲလို့ဆိုစာရယဘာသာတိုင်းချွတ်နားလည်းမဟုတ်ဘူးအဲဘုန်းကြီးကနည်းနည်းနည်းနည်းအပိုးလေးထည့်ပြောရတယ်အခုလည်းပဲရှင်နာပိုင်းကညစွာဘုရားကဟောထားတဲ့စကားရှိတယ်အဲဒါကိုဥပက္ခဆိုတဲ့ကတော့ကသူကလာပြီးတော့ဘုရားနဲ့တွေ့ပြီးတော့အဲဒီတော့ဘုရားကလည်းတရားတွေမဟောရသေးဘူး။ဘုရားကပြစွဲကြီး၅ဦးထံသွားပြီးတော့တရားဟောဝေရသွားနေ။အဲဒီလမ်းမှာတွေ့ရတယ်ဘုရားကဆက်ပုဂ္ဂိုလ်ဘုရားဆိုတာကလည်းသူကဗုဒ္ဓသာသနာဘက်ကမဟုတ်ပါဘူးတခြားဘက်ကသာသနာဘက်ကပါပဲ။အဲသူကလည်းပဲစေတနာလေးတော့ကောင်းပါလေ။သူလည်းတရားသူတွေပါရင်တော့ရမှာ။ညီညာလို့မြတ်စွာဘုရားကသူနဲ့တွေ့အောင်လို့အမေက ကုန်းကြောင်းကနေပြီးသွားတာဆိုတော့မဟုတ်လို့ရှိရင်ဖြင့်ကောင်းကံနေသွားလိုက်ရင်တက်တက်တားလေးနဲ့ဟိုမှာရောက်သွားကုန်းကြောင်းကနေသွားတယ်အဲ့ဒါနဲ့သူနဲ့လမ်းတွေ့တော့သူကနေပြီးအဲ့ဒီဘုရားကဆွဲပုဂ္ဂိုလ်ကသူဘုရားလည်းသူကညာနဲ့တော့ယူသေးလေးစားမှုတော့ရှိတယ်ဟာကုန်းမယုံတာတခုပဲအဲ့ဒါသူကတရားလို့ရမရဘူးသူကမင်းများဆိုတာလည်းလက်ဆိုတာကဖြေချထားတယ်အဲ့ဒီဖြေချတာနဲ့စပ်ပြီးတော့အဲ့ဒီလိုဖြေချတဲ့အတွက်ဒါဖြင့်အဲ့ဒီလိုဖြေချတဲ့ဟုတ်လို့ရှိရင်ယခုဘယ်ကိစ္စအတွက်ဘယ်အရကျွတ်မယ်ဘယ်ရကျွတ်မယ်လို့ဆိုလိုပါသလဲသူကမေးသူကအစောကြီးထံသွားတော့အဲ့ဒါသူကမသိပါဘူး။အဲဘယ်သွားမယ်လို့ထင်ပါတယ်လေ။ဒီခုဘယ်ကိစ္စအတွက်ဘာတွေသွားတာတုန်းလဲမေးတယ်။ဘယ်ရကြွမယ်လို့ဆိုလိုပါသလဲလို့ဥပကတကတုန်းကမင်းများတော့မြတ်စွာဘုရားကဒီစကားထားပြီးတော့မိတ်ဆွေတော်ဘာလဲကာထာလေးတကားလား။ဓမ္မစကံဘုဒ္ဓေတုံကိစ္ဆာမိကာသီနာဘူရံအန္တိဘုဒ္ဓသမေယလောကသမေယအာဟင်သံအမတတုံဓုဝေယဓမ္မစကံဘုဒ္ဓေတုံတရားစက်ကိုလီစေရန်အတွက်တရားစက်ဟောပြီးတရားကျင့်ပြီးတရားပြည့်စုံမှုရတဲ့ကာသီနံကာသီတိုင်းသူတို့၏ဘူရံမဟာရန်ဒီမျိုးသောကိစ္စမိသွားနေပါသည်ကာသီတိုင်းပါရံဒီသွားနာပါတဲ့ဒီဆွေကြီးရဲ့အဲ့ဒီမှာရှိအန္ဒီဘုရားသမေပညာမျက်စိမရှိ၍အကန့်အဖွဲဖြစ်နေတော်လောကသမေလောကခေါ်သောဒုဏ္ဏေမဘဒဝအများတဲ့နိုင်ဒုဏ္ဏေမဘဒဝအများတွေကပညာမျက်စိကတရားတွေပါတယ်အာမထုကပညာမျက်စိမရှိတော့အဲ့ဒါတွေပေါ့လေပညာမျက်စိမရှိပဲဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒီသူနာရမှာတော်ပါများတဲ့နိုင်အဲဒီလိုပုဂ္ဂိုလ်တွေနဲ့အမတ္တထုံတူပဲသေခြင်းကင်းကြောင်းအလွန်ကောင်း၍ဉာဏ်ကြောင့်သာစွာအမတ္တသမိုက်အမြိုက်တရားစီကြီးကိုအာရင်ဆံဒီခေါ့ဒီအလားဟောကြားလိုက်ဗျာတတိအဲဒါသမိုက်ဉာဏ်တရားဆိုနိဗ္ဗာန်အကျုံတရားပေါ်လေအဲဒါဟောမလို့လို့မင်းကြားတော်မူလိုက်ပါရဲ့ဒီတော့ဥပကတကတော်ကငါရှင်သင်္ဝန်ခံတဲ့အတိုင်းဆိုလို့ရှိရင်ဥပကကပြောတာကဘုရားကိုဘုရားမကိုမသိသေးဘူးသူကငါရှင်သင်္ဝန်ခံတဲ့အတိုင်းဆိုလို့ရှိရင်အဆုံးမရှိအောင်တော်မူတဲ့အနန္တဇိနာကောစစ်ထိုက်ပါရဲ့လားအနန္တဇိနာကောနန္ဒဇီနာအခြေပေါ်လေနန္ဒဇီနာဘောအနန္ဒဇီနာဆိုတဲ့ဘွဲကိုခံတိုက်ပါရဲ့လားလို့မင်းများမေးပြန်တယ်ဒီလိုမေးတော့ဘာကြောင့်လဲဆိုလို့ရှိရင်ဒီလိုမေးတာဘာကြောင့်လဲဆိုလို့ရှိရင်သူတို့ရဲ့ဤကန္နာခိုင်းမှာအကုသိုလ်ကိလေသာအလုံးကိုပယ်ဖြတ်အောင်နိုင်တဲ့သူတွေကိုအနန္ဒဇီနာဖြစ်တယ်လို့ဒီစားရတယ်ဒါဒီဥပက္ခတို့ခိုင်းနေတာပါဒါတွေသူကတရားထူးတွေအောင်မင်းဒါကြောင့်သူတို့ဤခိုင်းဆရာကြီးဖြစ်တဲ့နာတပုဒ္ဒါကိုဇိနာလို့လဲခေါ်တဲ့နာတပုဒ္ဒါဆိုတဲ့ပုဂ္ဂိုလ်ကဆရာသူကဆရာတော်လုပ်ပြီးတော့ခေါ်ပြောနေတာသူတို့ခိုင်းနေအိန္ဒိယအတန်နဲ့အိန္ဒိယအတန်ကျွတ်နေဆိုရင်ဇိနာတယ်ဓမ္မလို့ဇိနာလို့ခေါ်တဲ့အဲ့ဒီဇိနာဆရာကြီးကဟောတဲ့တရားနဲ့သူတပည့်များကိုဇိနာကျိနာလို့ခေါ်တယ်။သူတပည့်တွေကိုဇိနာကျိနာလို့ခေါ်တယ်။ဓမ္မအတန်ကျွဲ့နေတော့ဂျိမ်းမာသာဝင်များလို့ခေါ်တယ်။အိန္ဒိယမှာနာတပုဒ္ဒါဤတပည့်ဂျိမ်းမာသာဝင်တွေဒါကူလည်းတော်တော်များများရှိနေတာပဲကဘုန်းကြီးအတင်းအခုရှိပါသေးတယ်။ဒီနေ့မှာလည်းသူတို့အယူဆနေတဲ့အဲ့ဒီအယူဆတိုင်းတိုင်းလာပြီးနေတဲ့ပုဂ္ဂိုလ်တွေရှိနေတယ်။အဲ့ဒီတော့ဥပက္ခတက်ကတော့ ဇီနာဇေနာဂျိမ်းမာသာဝင်ဖြစ်ပြီးဇီနာဆိုတဲ့အမည်ကိုအလွန်အလဲပြုတဲ့အတွက်ဒီလိုမင်းများလာပါပဲအဲ့ဒီတော့မြတ်စွာဘုရားကမာရိသာဝေဇီနာဝန္တိရေပတ္တအသောခယံဇိတာမေဘဗကဓမ္မသတ္တမသတ္တမဟဥပကဇီနောဥပကဥပကတရံရေငါကဲ့သို့သောအချင်းသူတို့သည်အာသောခယံအသောကိလေသာကုန်ခြင်းသို့ပတ်တာရောက်ကုန်၏ဒေမာရိသာငါကဲ့သို့သောထိုသူတို့သည်ဝိစင်းစေဇိနာဟွန်းသည်ဇိနာမြောက်ကုန်၏ဒီစကားဖြင့်ငါလိုကိလေသာတကယ်ကုန်တဲ့ပုဂ္ဂိုလ်သားဖြင့်ဇိနာမြည်ရဲ့ဇိနာမြည်ရဲ့သင်တို့ဂိုင်းတဲ့ကကိလေသာကိုနိုင်စီလို့အထင်ရောက်ပြီးဇိနာလို့မြည်ခါနေပေမဲ့ကိလေသာတကယ်မကုန်သေးတဲ့အတွက်ဇိနာဆိုတဲ့အမည်ကိုမခံနိုင်ဘူးလို့သိစေပါလေအဲ့ဒါဆရာကဇိနာငါဇိနာမြည်ရဲ့ဆိုသူကလည်းဇိနာမြည်ခါနေရှိတာကိုအဲ့ဒါဒီကိလေသာတွေမကင်းသေးလို့သင်တို့ဇိနာလို့မခေါ်နိုင်ဘူးမခံနိုင်ဘူးလို့ပြန်ရှင်းပြောတာပါပဲမေငါစီဘာဝကဓမ္မယုံညာသောအကုသိုလ်ကိလေသာတရားတော်ကိုဇိတာအောင်နိုင်အကုန်မိသသမာထိုသောအကုသိုလ်ကိလေသာဟူရမြတ်ကိုအောင်နိုင်ပြီဖြစ်သောကြောင့်အာငါစီဇီနောဇီနာနေပါသည်လို့မိန့်ကြတော်မူလိုက်ပါတယ်အဲဒါကိလေသာတွေအကုန်လုံးအောင်မြင်ပဲပဲပဲပြီးတော့အောင်မြင်သွားလို့ဇိနာမျိုးရဲ့ဆရာကြောင့်ပြောပါတယ်အဲဒီအခါဥပကတဂရုံးကြီးကခုပိယပါဟုသောအာဟုသောငါရှင်ခုပိယသည်သင်္ခါခံဒီအတိုင်းဟုတ်တော်လဲဟုတ်ရဤဟုတ်မယ်ဆိုရင်ဟုတ်တော့ပါရဲ့လို့ပြောတယ်ငါဟုတ်ရှင်လဲဟုတ်မှာဟုတ်တော့ပါရဲ့ဆိုပြီးစမ်းကြည့်မဲ့တော့သိမလို့ဒါမှလည်းသူကလုံးလုံးကြီးညူလာတော့ဖုတ်သိဘူးတော့တော်ရုံပဲအဲဒီတော့ပြောပြီးတော့ခေါင်းလည်းညှိပြီးသွားမြဲခြေခြေလင်းလမ်းမှဘေးဖဲ့တာမြတ်စွာဘုရားလမ်းပေးပြီးတော့မြတ်စွာဘုရားအလမ်းပေးပြီးတော့သူကြီးရွေထားတဲ့အတိုင်းသူကြီးရွေထားတဲ့အရာစီကိုသွားပါရောတဲ့လမ်းလေခက်ချင်းချင်းနဲ့တူတယ်အဲဒီမှလာအဲ့ဒါသူဘုရားကိုဘုရားကဟိုဘက်ကလာသူကဒီဘက်ကငင်းချင်းဆိုင်ကြအဲ့ဒီမှာမေးမြန်းပြီးတော့အခုသူကလည်းဘာနဲ့ဘာလာမယ်လို့ယူထားတဲ့ယူအားတရားအင်းတင်ရှိပါတယ်အဲ့ဒီအင်းသွားကိုရသွားအဲ့ဒါသူကဘေးဖဲ့ပြီးတော့ဘုရားကိုတော့လမ်းလေးတော့ပေးသွားတယ်ဟာလာလေးတော့မှတ်သားကြလေးပါပဲညစာဘုရားလမ်းပေးပြီးသူယူထားတဲ့ရစီကိုသွားပါရောတဲ့အဲဒီလိုအထူးသတိပြုစရာကောင်းတယ်အဲ့ဒါကိုအထူးသတိပြုစရာကောင်းတာအထူးသတိပြုစရာဥပကဖရာအစ်စ်နဲ့တွေ့နေပင်တွေ့နေပါလေဖရာမှသူမပြီးဘူးဖရာမှကိုမပြီးသေးဘူးသူကပုဂ္ဂိုလ်တော့ပုဂ္ဂိုလ်တူပဲဆိုတော့ဒီလိုလည်းညဆာဖရာကဖရာစစ်ဖြစ်ကြောင်းအထင်အရှားဝန်ခံပြီးပြောနေပါလေရဲ့ဘုရားစစ်ပဲလို့ကောင်းကောင်းသူမယုံသေးဘူးအဲ့ဒါဘာကြောင့်လဲဆိုရင်သူကတကရုံးဂိုင်းဤမိစ္ဆာအယူဝါဒစွဲနေလို့ပါပဲယခုနေ့ခါလဲနိမကိုစွဲယူထားရင်နိမံကိုကြားရပါမယ်မယုံကြည်နိုင်ပဲဖြစ်နေရတယ်